ကမ္ဘာ့အင်အားကြီးအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးယိုယွင်းလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးအကြိမ်ဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပေါ်ဒူးနေ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန်ကွန်ဝေါ်မြို့မှာကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့48ချင်းမြောက်ထိပ်သီးညီလာခံနဲ့ဘယ်လ်ဂျင်နိုင်ငံပရက်ဆန်မြို့မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO နဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့တဲ့ဥရောပခီးစဉ်အဆုံးသတ်ခင်မှာသမ္မတဘိုင်ဒန်ရုရှားသမ္မတနဲ့တွေ့ဆုံမှာပါဂျနီဗာမြို့ကိုအင်္ဂါနေ့ကရောက်လာပြီးတဲ့နောက်သတင်းတောက်တွေမေးမြန်းရမှာတော့ရုရှားသမ္မတနဲ့တွေ့ဆုံဖို့အစီအမံအသင့်ရှိနေတဲ့အကြောင်းပြောဆိုသွားပါတယ်။ရုရှားသမ္မတကတော့အမေရိကန်ရုပ်သံ NBC News နဲ့မကြာသေးခင်တုန်းကမေးမြန်းခဲ့မှာနှစ်နိုင်ငံဆက်ဆံရေးဟာမကြာသေးခင်နှစ်တွေအတွင်းအနှိမ်ဆုံးကိုကြာဆင်းလာတဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ဖင်လန်နိုင်ငံဟဲလ်ဆင်ကီမြို့မှာထိပ်သီးတွေ့ဆုံရမှာပူထွေးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးဝင်မဲ့ဒီတိချိန်တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုင်ဒန်ကတကူတော်သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းအင်ဂျီရောကစနေနေ့မှာပဲပြောဆိုထားပါတယ်ရုရှားသမ္မတနဲ့ပူထွေးသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့သမ္မတဟောင်းထရန့်ကတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်စစ်ပတ်တာမရှိကြောင်းသမ္မတပူတင်ရဲ့ပြောကြားချက်ပေါ်တန်တရားမရှိတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးဌာနရဲ့တုံ့ပြန်ချက်နဲ့ဆန့်ကျင်ပြောဆိုခဲ့တာပါသမ္မတဘိုင်ဒန်အနေနဲ့ထိပ်သီးတွေ့ဆုံရမှာဆွေးနွေးတဲ့ကိစ္စတွေကိုလွတ်လပ်တဲ့သတင်းမီဒီယာတွေကိုပုံမှန်လင်းလင်းပြောနိုင်မှုဒီကိုယ်တော်သတင်းရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းအင်ဂျီရောကသတင်းထုတ်ပြန်ပြောဆိုထားပါတယ်